Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မတ်လ2ရက်ကြာသပတေးနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို line to meter 19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်တော်အောင်လွင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ရှေ့နေရုပ် Jeff Sessions ကအမေရိကန်နိုင်ငံဆိုင်ရာရုရှားတံမတ်ကြီးနဲ့ပြီးခဲ့တဲ့နေ့ထက်တွေ့ဆုံတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်အတိုက်ခံဒီမိုကရက်တစ်ရဲ့ PR ပေးခံရပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့ဖေရူမေခွဲအကိုဖြစ်သူပြီးခဲ့တဲ့လတဲ့တည်ဆုံမှုနဲ့ဆက်နွယ်ပြီးထိမ့်သိမ်းထားတဲ့မြောက်ကိုရီးယားနိုင်ငံသားတူကိုမလေးရှားအာဏာပိုင်တွေနေရက်ပြန်ဖို့စီစဉ်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တင်ကြီးထိုင်နေသူကြီးညာပေးမှာပါ။
ကောင်းပါပြီရှင်ဒီကနေ့ညနေနားဆင်ကြမဲ့သတင်းလွှာတွေထဲမှာရခိုင်ပြည်နယ်ပြည်ပခါကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့ပြဿနာနဲ့ပတ်သက်လို့နားဆင်ရမှာကတော့
လူလူစီကလူတွေနဲ့တွေ့ဆုံပြီးတော့အာနယ်ဖိုင်းလုပ်အောင်မယ် verifying လုပ်အောင်မယ်ဒီသဖို့လို့လေအဲ့ဒါပြီးတော့မှအရေးအတွက် blog ဆိုတဲ့ဟာကကျွန်တော်တို့ကထွက်လာမှာဖြစ်တယ်လူဟာဖြစ်တော့ကျွန်တော်တို့
မြန်မာသမ္မတရုံပြောခွင့်ရဦးစောထေးပြောသွားတာဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှာကြားကြရပါမယ်ဒီအကြောင်းနဲ့အတူဒီကနေ့ကြားရောက်တဲ့တောင်သူလက်သမားနဲ့မှာတောင်သူလက်သမားတွေအတွေ့သမ္မတကဘာတွေကတိပြုပြောဆိုခဲ့တယ်လဲဆိုတာနဲ့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိငီထိုက်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့နှစ်နိုဝင်ဘာသမ္မတရွေးကောက်ပွဲကိုရုရှားနိုင်ငံကဂျာဝန်စစ်ပက်ကဲမှုအတွက်စုံစမ်းစစ်ဆေးရမှာရှင်းနေရုပ် Jeff Sessions ကငင်းရှင်းရှင်းဖြစ်အောင်လုပ်ဖို့ဓမ္မမဟုတ်ယာရုကနှုတ်ထွက်ပေးဖို့ဒီမိုကရက်လွတ်တော်မတ်တီကတောင်းဆိုလိုက်ကြပါတယ်ရှင်းနေရုပ် Sessions ဟာအမေရိကန်နိုင်ငံဆိုင်ရာရုရှားတံမတ်ကြီးနဲ့ပြီးခဲ့တဲ့နေ့ထက်တွေ့ဆုံတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်တိုက်ခိုက်မှုကတောင်းဆိုခဲ့ကြတာပါထက်လွတ်တော်မတ်တာဝန်ယူခဲ့ဘူးတဲ့ Sessions ဟာသမ္မတ Donald Trump ရွေးကောက်ပွဲမှာရှင်းပြမှုအားပေးခဲ့သူတူဖြစ်တယ်လို့မဲဆော်ဝဲမှာအကြံပေးပုဂ္ဂိုလ်တူဖြစ်နေလဲတာဝန်ယူခဲ့သူဖြစ်ပါတယ်သမ္မတ Trump ရဲ့ဆိုတော့တောင်းရှိသူတရားရောက်ဟာရုရှားနဲ့အဆက်အသွယ်ရှိကြောင်းအထောက်အထားတွေထွက်ပေါ်လာခဲ့ရင်သူ့အနေနဲ့မလုပ်မလဲလို့အမေရိကန်တရားရေးဌာနအကြီးအကဲဖြစ်အတည်ပြုခန့်အပ်ဖို့ဇန်နဝါရီလရဲ့လွှတ်တော်မှာကြားနာစဉ်မေးခွန်းထုတ်ခံခဲ့ရစဉ်တော့သူ့အနေနဲ့ရုရှားနဲ့အဆက်အသွယ်မလုပ်ဘူးတဲ့အတွက်မှတ်ချက်ပေးစရာမရှိကြောင်းဖြေကြားခဲ့တာပါ။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ဇူလိုင်လက Republican နိုင်ငံလုံးဆိုင်ရာညီလာခံအတွင်းတရားကျင့်ပတဲ့အခမ်းအနားတစ်ခုမှာသူဟာရုရှားတာမကြီးဆာဂေးကစ်လီယက်နဲ့တွေ့ဆုံခဲ့တယ်လို့စတင်မာလာထဲမှာလည်းလွှတ်တော်ရုံးခန်းမှာထပ်မံတွေ့ဆုံခဲ့တာပါ။တရားရေးဝန်ကြီးဌာနပြောခွင့်ရသူဆာရာ X အစ်ကာဖလောကတော့လွှတ်တော်ကျမ်းစာပွဲမှာကျမ်းသစ္စာချိန်ဆပြီးထွက်ဆိုခဲ့တဲ့အထက်မှာအတိတ်ပဲအောက်လွှမ်းနိုင်တဲ့ပြောဆိုမှုမျိုးတစုံတရာမပါဘူးလို့လည်းပြောဆိုခဲ့ပါတယ်။သူအနေနဲ့သမ္မတထရမ့်ရဲ့စီအိုအဖွဲ့နဲ့ရုရှားတို့ကြားအဆက်အသွယ်ရှိမရှိမေးခွန်းထုတ်ခံခဲ့ရတာဖြစ်ပြီးထက်လွှတ်တော်အမတ်နဲ့လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီဝင်ဖြစ်တွေ့ဆုံခဲ့ခြင်းရှိမရှိမေးမြန်းခံခဲ့ရတာမဟုတ်ဘူးလို့လည်းတုံ့ပြန်ထားပါတယ်။
အမေရိကန်သမ္မတဘရက်ကိုဘားမှတာဝန်ယူစဉ်ကာလအတွင်းအစိုးရအရာရှိတချို့ကဒေါ်နယ်ထရန့်ရဲ့သမ္မတရွေးကောက်ပွဲဆိုင်ရာစည်းရုံးရေးအဖွဲ့နဲ့ရုရှားအစိုးရတာဝန်ရှိသူတွေကြားဖြစ်နိုင်ခြေရှိတဲ့ပတ်သက်ဆက်နွယ်မှုတွေကိုနောက်ပိုင်းစုံစမ်းစစ်ဆေးသူတွေအလွယ်တကူတွေ့ရှိအောင်ဆောင်ရွက်ခဲ့ကြတယ်လို့ New York Times သတင်းစာကြီးကရေးသားလိုက်ပါတယ်။လက်ရှိနဲ့အရင်တုန်းကအစိုးရတာဝန်ရှိသူတဒါဇင်ဝက်ကျော်လောက်ကိုခေါ်ကားပြီး New York Times သတင်းစာကြီးကရေးသားတာဖြစ်ပါတယ်။ဒီတက်ကတချို့ကဆိုရင်လွှတ်တော်ကထိထိရောက်ရောက်စုံစမ်းစစ်ဆေးဖို့နဲ့ဒီကိစ္စတွေပေါ်မှာစိတ်ဝင်တစားရှိလာအောင်ပြောဆိုခဲ့ကြတယ်လို့လည်းဆိုပါတယ်။ရုရှားဆိုရတာဝန်ရှိသူတွေနဲ့ဒေါ်နယ်ထရန့်ရဲ့အဖွဲ့တို့ကြားဥရောပကမြို့တွေမှာတွေ့ဆုံဆွေးနွေးမှုတွေကလို့ဖော်ပြတဲ့အချက်အလက်တွေကိုတော့ဗြိတိန်နယ်သာလန်တို့အပါအဝင်အမေရိကန်ရဲ့မဟာမိတ်တွေကြီးကရရှိတာလို့လည်းသတင်းမှာဖော်ပြပါတယ်။ရုရှားဆိုရတာဝန်ရှိသူတွေနဲ့ထရန့်ရဲ့အဖွဲ့ကြားဆက်သွယ်ဆွေးနွေးပြောဆိုမှုတွေကိုအမေရိကန်ထောက်လှမ်ရေးအေဂျင်စီကကြားပြတ်ရယူခဲ့တယ်လို့လည်းသတင်းကဖော်ပြပါတယ်။ရုရှားထောက်လန်းရေးရရှိရင်းနဲ့ထရန့်ရဲ့သမ္မတရွေးကောက်ပွဲဆိုင်ရာစည်းရုံးလှုပ်ရှားရေးအဖွဲ့နဲ့ဆက်နွယ်သူတွေကြားအချင်းချင်းတွေ့ဆုံခဲ့ကြတဲ့အချက်အလက်တွေအမေရိကန်အာဏာပိုင်တွေမှာရှိနေတယ်ဆိုတဲ့ New York Times သတင်းစာကြီးရဲ့အစောပိုင်းသတင်းရေးသားဖော်ပြမှုကိုတော့ Mr. Trump ကညင်းဆိုထားပါတယ်။သမ္မတအင်ဂျီရောအရာရှိ Sean Spicer ကတော့အခုထွက်ပေါ်လာတဲ့သတင်းမှဆိုရင်လည်းအချက်အလက်အစ်စ်ဘာမှမပါဘူးလို့တုံ့ပြန်ပါတယ်။သမ္မတ Obama ရဲ့ညွှန်ကြားချက်နဲ့ဆောင်ရွက်ခဲ့တဲ့ထောက်လန်းရေးဆိုင်ရာတုံ့တက်ချက်မှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ကဒေါ်နယ်ထရန့်ရွေးကောက်ပွဲမှာအသားစီးရစီရေးကူညီတဲ့အနေနဲ့နိုဝင်ဘာလကကျင်းပခဲ့တဲ့အမေရိကန်ရွေးကောက်ပွဲအပေါ်လွှမ်းမိုးရေးဆောင်ရွက်ဖို့ညွှန်ကြားခဲ့တယ်လို့ကောက်ချက်ချခဲ့တာဖြစ်ပါတယ်
စီးရီးယားနိုင်ငံအယ်ဘတ်မြို့အနီးအမေရိကန်ကအားပေးထောက်ခံထားတဲ့စီးရီးယားတပ်ဖွဲ့တွေပေါ်ရုရှားနဲ့စီးရီးယားလီဒါတို့ကမှာယွန်းဘုံကျဲချခဲ့ပြီးအမေရိကန်တပ်ဖွဲ့တွေကတော့ကီလိုမီတာအနည်းငယ်လောက်မှာရှင်းနေခဲ့တဲ့အကြောင်းအီရတ်နိုင်ငံမှာရှိတဲ့အမေရိကန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးတူကပြောဆိုလိုက်ပါတယ်။ဘုံကျဲတက်ခဲမှုကြောင့်အယ်ဘတ်မြို့တောင်ဘက်နဲ့အရှိဘက်ကကြေးရွာတွေမှာ IS သွေးကြွတွေကိုတက်ခတ်နေတဲ့စီးရီးယား RS ညွန်ပေါင်းဖွဲ့ဝင်တွေထိခိုက်မှုရှိခဲ့ကြောင်း IS သွေးကြွချင်းမုံကြီးမဟာမိတ်ဖွဲ့ရဲ့အမေရိကန်တပ်မှုဒုတိယဗိုလ်ချုပ်ကြီးစတီဖန်တောင်ဆန်ကအီရတ်နိုင်ငံဘက်ကရမ်မြို့တော်ကနေတင်းတောက်တွေကိုတယ်လီဖုန်းကပြောဆိုခဲ့တာပါထိခိုက်သေးဆုံးမှုကင်းကနန်အတီချန်နဲ့ပတ်သက်လို့စီးရီးယားတပ်ဖွဲ့တွေကိုမေးမြန်းဖို့လည်းပြောဆိုခဲ့ပါတယ်ရွာတွေကိုဘုံကျဲခံရတဲ့အချိန်မှာအမေရိကန်တပ်ဖွဲ့တွေက၄-၅ကီလိုမီတာလောက်အကွာကအကြံပေးကွက်ကွဲနေကြောင်းလည်းဒုဗိုလ်ချုပ်ကြီးတောင်ဆန်ကပြောဆိုခဲ့ပါတယ်ဒီနောက်မှာတော့ပရီဖက်တွေကိုရှောင်ရှားဖို့စီစဉ်ထားတဲ့ဆက်သွယ်ရေးလမ်းကြောင်းကနေအဆက်သွယ်လုပ်ခဲ့ရမှာတော့ရုရှားဘက်ကတက်ခိုက်မှုတွေဝန်ခံခဲ့ပြီးဘုံကျဲနေရာတွေကိုရပ်ဆိုင်းခဲ့တယ်လို့လည်းပြောပါတယ်ရုရှားနဲ့စီးရီးယားတပ်ဖွဲ့တွေအနေနဲ့ဘုံကျဲခဲ့တဲ့ရွာတွေကိုအဲစစ်သွေးကြွတွေထိန်းချုပ်ထားတယ်လို့ထင်ခဲ့ကြအောင်ရတယ်လို့သူ့အနေနဲ့ယုံကြည်ကြောင်းလဲဒုဗိုလ်ချုပ်ကြီးတောင်ဆန်ကတင်းတောက်တွေကိုပြောဆိုခဲ့တာပါဒါပေမဲ့လည်းရုရှားကာကွယ်ဝင်ကြီးဌာနကတော့ရုရှားနဲ့စီးရီးယားစစ်လေယာဉ်တွေကအမေရိကန်ကထောက်ခံမှုပေးထားတဲ့တပ်တွေကိုတက်ခတ်ခဲ့တာတွေမရှိဘူးလို့ညင်းဆန်ထားပါတယ်တက်ခတ်မှုမဖြစ်ခင်မှာအမေရိကန်စစ်တပ်နဲ့ဆက်သွယ်မှုရှိခဲ့တယ်လို့အမေရိကန်ဘက်ကညွှန်ပြခဲ့တဲ့နေမျိုးတွေကိုလည်းတက်ခတ်မှုတွေမလုံးမရောရှောင်ရှားခဲ့တဲ့အကြောင်းလဲရုရှားကာကွယ်ဝင်ကြီးဌာနကပြောဆိုထားပါတယ်
တရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အာရှရေးရာအထူးကိုယ်စားလှယ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နောက်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့တီးခြားစီတွေ့ဆုံပြီးမြမငင်းချမ်းရေးဆွေးနွေးပါတယ်။တနိုင်ငံလုံးအဖြစ်ရစာချုပ်မှာလက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဝင်အားလုံးဆွေးနွေးပွဲစကားဝိုင်းမှာပါဝင်လာစေဖို့တိုက်တွန်းရင်းမှာတရုတ်အစိုးရကအရေးပါတဲ့အခမ်းကဏ္ဍကပါဝင်နေတယ်ဆိုတာကိုဒေါက်တာဆန်းစုကြည်ကဩဂုတ်လအတွင်းတရုတ်နိုင်ငံခီးစင်မှာပြောဆိုခဲ့တာလို့လဲသမရယုံဝင်ကြီးဌာနပြောခွင့်ရဦးစောထေးကပြောပါတယ်မြမငင်းချမ်းရင်မှာတရုတ်အနေနဲ့တိုင်းရင်းသားလက်နက်ကိုင်တွေတပ်မတော်နဲ့မြမအစိုးရတို့ကြားပေါင်းကူတရားအဖြစ်ဆောင်ရွက်သွားမယ်ဆိုတာကိုတရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်စွန်းကော်ရှန်ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုပြောဆိုခဲ့ပါတယ်မြမငင်းချမ်းရေးတရုတ်ရဲ့လိုလားချက်ကိုနားလည်ထားပါတဲ့အကြောင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတုံ့ပြန်ပါတယ်တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ကတိုင်းရင်းသားလက်နက်ကိုင်တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပြီးစစ်တပ်အစိုးရတို့နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားယုံကြည်မှုတိစောက်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဘက်ကတော့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ် NCA မှာလက်မှတ်မထိုးကြသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအလုံးကို NCA မှာလက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲမှာပါဝင်နိုင်ဖို့အတွက်တကားဖွင့်ထားပါတယ်လို့သမရယုံဝင်ကြီးဌာနပြောခွင့်ရကပြောပါတယ်ရှင်။
ဒီရအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကောင်းဆောင်ခင်ချွန်အွန်ရဲ့ဖေရူမေခွဲအကိုဖြစ်သူပြီးခဲ့တဲ့လတဲ့သေဆုံးမှုနဲ့ဆက်နွယ်ပြီးတန်တရားရှိသူဖြစ်ထိမ့်သိမ့်ထားတဲ့မြောက်ကိုရီးယားနိုင်ငံသားတူကိုမလေးရှားအာဏာပိုင်နဲ့နေရက်ပြန်ပို့ဖို့စီစဉ်နေပါတယ်မလေးရှားနိုင်ငံကွာလာလမ်ပါလေဆိပ်မှာဖေဖော်ဝါရီလ13ရက်နေ့ကခင်ချွန်နန်းသေဆုံးခဲ့ပြီးတဲ့နောက်အသက်45နှစ်အရွယ်မြောက်ကိုရီးယားနိုင်ငံသားရီချွန်ချိုကိုသတင်းနှစ်ပတ်နီးပါးကြာထိမ့်သိမ့်ထားတာပါတရားစွဲဆိုအရေးမြူပဲထိမ့်သိမ့်ထားနိုင်တဲ့အချိန်ကာလတိတ်မကြံတော့သလိုတရားစွဲနေလောက်တဲ့အထောက်ထားခိုင်ခိုင်လုံလုံလည်းမရှိတော့တဲ့အတွက်နေရက်ပြန်ပို့ရမှာဖြစ်တဲ့အကြောင်းမလေးရှားရှိနေချုပ်မိုဟာမက်အပန်ဒီအာလီကဒီကနေ့ပဲပြောဆိုလိုက်တာပါအမှုမှာအဓိကတန်ရရှိသူနှုတ်ဖြစ်တဲ့အသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူစစ်တီအစီယာနဲ့ဗီယက်နမ်နိုင်ငံကအသက်28နှစ်အရွယ်ဒွန်တွန်ဟောင်တို့နှုတ်ကိုတော့မနေ့တုန်းကပဲလူသတ်မှုနဲ့စွဲချက်တင်ခဲ့တာပါသူတို့နှုတ်ဆုံးကတော့ဟာတာရုပ်မြင်သံကြားအစီအစဉ်တခုမှာတရုတ်ဆောင်ခဲ့ရတာလို့ယုံကြည်ထားပြီးအပြစ်မရှိကြောင်းလည်းပြောဆိုထားကြပါတယ်။လူသတ်မှုအတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးတရားထိကြခံရနိုင်ပြီးအပြည်လာမှာသူတို့နှူးကိုတရားရုံးတင်စစ်ဆေးမှလည်းဖြစ်ပါတယ်။သူတို့နှူးဟာလေးစိတ်လုံခြုံရေးဗီဒီယိုမှတောင်းနေမှာတည်ဆုံးသူကင်ဂျုံနန်းရဲ့မျက်နှာပေါ်ကိုအဝတ်တစ်ခုနဲ့အုပ်ပြီးလေးစိတ်ကနေထွက်ခွာသွားတဲ့အမျိုးသမီးနှူးဖြစ်တဲ့အကြောင်းဆွဆွဲခံထားရတာပါ။ဒီနောက်မိနစ်20လောက်အကြာမှာပဲကင်ဂျုံနန်းတည်ဆုံးခဲ့ပြီးမလေးရှားအနာဘဏ်ကတော့သူဟာအာယုံရောထိခိုက်စေတဲ့VX တရုတ်စိတ်ကြောင့်တည်ဆုံးခဲ့ရတာလို့လည်းပြောဆိုထားပါတယ်
။ မြောက်ကိုရီးယားကိုဆန့်ကျင်တဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ကအန္တရာယ်ကြီးလာတဲ့နျူကလ িয়ার စစ်ပွဲအတွက်စီရေးလေ့ကျင့်မှုတွေထပ်ပြီးဆောင်ရွက်ခဲ့ပြီးဒီအတွက်မြောက်ကိုရီးယားနိုင်ငံကအထူးရောက်ဆုံးတံပြန်ဆောင်ရွက်မှုနဲ့တုံ့ပြန်မယ်လို့မြောက်ကိုရီးယားအစိုးရကပြောဆိုပါတယ်မြောက်ကိုရီးယားစေဦးစီးချုပ်အဖွဲ့ရဲ့ပြောခွင့်ရရဲ့ကြေညာချက်ကိုမြောက်ကိုရီးယားနိုင်ငံပိုင်ရုပ်သံကဒီကနေ့ကြာသပတေးနေ့မှာထုတ်လွှင်တာဖြစ်ပါတယ်ကြေညာချက်မှာတော့အမေရိကန်နယ်ချဲ့တွေရဲ့မြောက်ကိုရီးယားအပေါ်ရန်လိုတဲ့မူဝါဒတွေကိုလိုက်နာဆောင်ရွက်နေတဲ့လက်အောက်ခံနိုင်ငံတွေလို့သုံးနှုန်းဝေဖန်ထားပြီးဒီနိုင်ငံတွေကိုမြောက်ကိုရီးယားကပြစ်မှတ်ထားတိုက်ခိုက်မယ်လို့လည်းပြောဆိုထားပါတယ်ရှင်
။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြား2019ခုနှစ်တည်းစစ်ပတ်ဆိုင်ရာဆက်ဆံရေးတွေကနှေးကွေးနေတယ်လို့သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာဆိုင်းငံ့တာကန့်သက်တာတွေတော့ရှိလာမလားဆိုပြီးမေးခွန်းတွေလည်းထွက်ပေါ်လာနေပါတယ်။နိုင်ငံစစ်တပ်ကဒီနေ့စက်မတ်မှာတချိန်တွဲဆောင်ခဲ့ပြီးဇန်နဝါရီလ18ရက်နေ့ကတွဲဆောင်မှုမှာဒီနေ့တည်းဆွေးနွေးမဲ့အစီအစဉ်တွေပါဝင်ကြောင်းလဲအမေရိကန်ပင်လယ်ကုန်စစ်ဌာနချုပ်အာရှနဲ့ပစိဖိတ်ရေးရပြောခွင့်ရရေးတက်တက်မှု Gary Ross က VOE ကိုပြောဆိုခဲ့တာပါပုံမှန်အားဖြင့်ဒီလိုအစီအစဉ်မျိုးတွေကိုပြီးခဲ့တဲ့နှစ်ထဲမှာကလေးကကြိုတင်ပြင်ဆင်လေးရှိပါတယ်ဒီအမေရိကန်စစ်ပတ်ဆိုင်ရာဆက်ဆံရေးကိုရပ်ဖို့ပဲဖြစ်ဖြစ်ရှော့ချဖို့ပဲဖြစ်ဖြစ်သမ္မတ Trump အစိုးရကညွှန်ကြားတာမျိုးတော့မရှိသေးဘူးလို့လည်းတမူ Ross ကပြောဆိုခဲ့ပါတယ်ဒီဥက္ကဝေးဝန်ကြီးဌာနကလည်းနှစ်ဖက်ဆက်ဆံရေးနဲ့ပတ်သက်တဲ့အစီအစဉ်တွေကိုညှိနှိုင်းနေဆဲဖြစ်တဲ့အကြောင်းအတည်ပြုခဲ့ပါတယ်ဒီနိုင်ငံအနေနဲ့နှစ်နိုင်ငံစစ်ပတ်ဆိုင်ရာဆက်ဆံရေးတိုးတက်မှုဟာအရေးကြီးတဲ့ကိစ္စရဖြစ်နေသဘောထားတဲ့အကြောင်းနဲ့နှစ်ဖက်ဆက်တဲ့အကြောင်းရေရှည်တည်တံ့ပြီးကောင်းမွန်တဲ့ဆက်ဆံရေးတွေထူထောင်ရမှာအမေရိကန်ကပူးပေါင်းဆောင်ရွက်သွားဖို့မျှော်လင့်နေကြောင်းလည်းဒီဥက္ကဝေးဝန်ကြီးဌာနပြောခွင့်ရသူကဒီနေ့ပဲပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းမှာတော့ဖေဖော်ဝါရီလကုန်လမှာနှစ်နိုင်ငံစစ်ပတ်ဆိုင်ရာအစီအမြင့်ဆုံးပုဂ္ဂိုလ်တွေအ ਨੇ ဆုံးတစ်ချိန်တော့တွေ့ဆုံလေးရှိရပါတယ်။အမေရိကန်ပူးတွဲစစ်ဦးစီးချုပ်များတဘာပတိဗိုလ်ချုပ်ကြီးဂျိုးဆက်တန်ဖော့ကတော့အမေရိကန်နဲ့တရုတ်စစ်ပတ်ဆိုင်ရာဆက်ဆံရေးဟာနိုင်ငံရေးအရဆက်ဆံမှုတွေနဲ့ဆက်နွယ်နေတဲ့အကြောင်းလဲဒီနေ့ပဲပြောဆိုထားပါတယ်။
အိန္ဒိယနိုင်ငံကအသုံးများတဲ့ငွေစက်ကူတချို့ကိုဝန်ကြီးချုပ်နရင်ဒရာမိုဒီကဖျက်သိမ်းလိုက်တာကြောင့်အိန္ဒိယရဲ့စီးပွားရေးတည်တည်တသာကျဆင်းသွားမယ်လို့အများကခန့်မှန်းခဲ့ကြပေမဲ့လည်းအခုနောက်ဆုံးထွက်ပေါ်လာတဲ့အချက်အလက်တွေအရနောက်ဆုံး၄လပတ်အတွင်းအိန္ဒိယစီးပွားရေးကျဆင်းမှုကမဆိုးစလောက်ပဲရှိခဲ့ပါတယ်။ဒီအချက်ကြောင့်စီးပွားရေးပညာရှင်တွေကြားမှာလည်းအံ့ဩမှင်သက်စရာဖြစ်ခဲ့ပါတယ်တရားဝင်ကိန်းဂဏန်းနဲ့အရာအိန္ဒိယစီးပွားရေးတိုးတက်မှုနှုန်းကပြီးခဲ့တဲ့အောက်တိုဘာလကနေဒီဇင်ဘာလအထိသုံးလာတာကာလအတွင်းခုနှစ်ရာခိုင်နှုန်းအထိဖွံ့ဖြိုးခဲ့ပြီးအများစုခန့်မှန်းထားတာထက်ပိုပြီးခိုင်မာအကောင်းခဲ့ပါတယ်။ငွေဆက်ကူတချို့ကိုပေးဖြတ်ခဲ့တာနဲ့ပတ်သက်လို့အထိုက်ခံကောင်းဆောင်နေတဲ့စီးပွားရေးပညာရှင်တွေရဲ့အကြီးအကျယ်ဝေဖန်မှုနဲ့ရင်ဆိုင်ခဲ့ရတဲ့အိန္ဒိယအစိုးရအတွက်တော့စီးပွားရေးဖွံ့ဖြိုးလာတဲ့တရားဝင်ကိန်းဂဏန်းတွေကြောင့်ခေါင်းပေါ်စရာမျက်နှာပန်းလှစရာဖြစ်ခဲ့ပါတယ်။
နောက်ဆုံးရသတင်းတွေကိုကုအောင်တွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကြေညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ရခိုင်ပြည်နယ်ပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့ပြဿနာနဲ့အရင်စပါမယ်ရှင်။ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့မွတ်စလင်အတိုင်းဝိုင်းဒုက္ခသည်တွေကိုနေရပြန်လဲခေါ်ဆောင်ဖို့အရေးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုလိုတယ်လို့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်။လက်ရှိအချိန်မှာဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေကိုမောင်နှောဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ကတွားရောက်ဖို့စီစဉ်နေပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကလက်မခံသေးဘူးလို့လည်းဆိုပါရယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကသတင်းပေးပို့ထားပါရယ်ရှင်။
ရခိုင်ဒေသပြည်ပခါတွေအားလုံးဖြည့်ဆင်းဆောင်ရွက်ပြီးသွားရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာပြည်တွင်းပြန်လည်ပို့ဆောင်သွားမယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကမနေ့ကသတင်းစာရှင်းလင်းပွဲအတွင်မှာပြောဆိုခဲ့ပါတယ်။မွတ်စလင်ဒုက္ခသည်တွေနေရပြန်လာဖို့အရေးစစ်စစ်ဆောင်ရွက်ရမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုလည်းလိုတယ်လို့မြန်မာသမ္မတရုံးပြောခွင့်ရှိသူဦးစော်ထေးကအခုလိုပြောပါတယ်။ဘင်္ဂလ
ားဒေ့ရှ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုအခုတည်းလည်းအရေးကြီးလို့ပါတယ်။
ဟုတ်ကဲ့
နိုင်ငံလည်းလုပ်လို့မရဘူး။ကျွန်တော်တို့တို့ကရှိတဲ့လူတွေရဲ့ data ချက်လက်တွေကျွန်တော်ပထမဆုံးစေပါဝတ်ခေါ်တယ်။စေပါဝတ်ကိုကျွန်တော်တို့ကလုပ်ဖို့လုပ်တယ်။နောက်ဒုတိယအဆင့်နေနဲ့ကျွန်တော်တို့ဒီကထောင်ထားအဲတကူးမဲ့နေနဲ့ဒီဟာနေနဲ့ကျွန်တော်တို့ကတို့စီသွားပြီးတော့ဟို season identify လုပ်ဖို့လုပ်တယ်။အဲလိုရရင်ကျွန်တော်တို့တို့စီကလူတွေနဲ့တွေ့ဆုံပြီးတော့ identify လုပ်အောင် verify လုပ်အောင်ဒီစဖို့လို့လေအဲ့ဒါပြီးတော့မှအရေးအတွက်ဘလောက်ဆိုတဲ့ဟာကကျွန်တော်တို့ကထွက်လာမှာဖြစ်တယ်။မူဝါဒတော့ကျွန်တော်တို့လက်ခံနိုင်တယ်။သို့တော့စစ်စစ်လေးပါလက်ခံ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းပြီးရခိုင်ဒေသတွင်းစစ်တပ်ရဲ့နေမြေရှင်းလင်းရေးတွေမှာဒေသခံတွေကိုတပ်ဖြတ်တာအမျိုးသမီးတွေကိုမဒိန်းကျင်တာနဲ့နေအိမ်တွေကိုမိရှုဖျက်ဆီးတာတွေလုပ်ခဲ့တဲ့အကြောင်းလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကဖေဖော်ဝါရီလ3ရက်နေ့ကအစီရင်ခံစာတည့်ထုတ်ပြန်ခဲ့ပါတယ်။ဒီအခြေအနေကိုစစ်ဆေးဖို့အတွက်ဒုသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်ဟာပြည်ပကဖြစ်ရာဒေသတွေကိုတတိယအကြိမ်တွားရောက်စစ်ဆေးခဲ့တယ်လို့ကုလရဲ့ဒီအစီရင်ခံစာဟာဆွဆွဲမှုတွေပြင်းထန်လာတဲ့အကြောင်းလူ့ခွင့်ရေးကောင်စီကိုအခုတက်ရောက်နေတဲ့မြန်မာဒုနိုင်ငံသားဝင်ကြီးဦးကျော်တင်ကလည်းတုံ့ပြန်ပြောဆိုထားပါတယ်။လက်ရှိမှာမောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်ဟာဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေကိုတွားရောက်စစ်ဆေးဖို့စီစဉ်နေပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်မခံသေးဘူးလို့ဦးစောထေကပြောပါတယ်။
သူတို့ကတမရဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားဖို့ကျွန်တော်တို့ညှိနှိုင်းနေတယ်။အဲဒါကိုကျွန်တော်တို့ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံမှာရှိတဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရုံးနဲ့ညှိနှိုင်းနေတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလက်တလုံးအစင်မပြေသေးဘူးလို့ပြောတယ်။ကျွန်တော်တို့ကဒီနေ့ရတယ်ဒီနေ့သွားမယ်။အလက်ပြန်ရတယ်မလက်ပြန်သွားပဲအများဆုံးသွားခြင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကအစင်မပြေဘူးလို့ဟိုတာမန်ကြီးကပြန်ကြနေတဲ့အခြေအနေဖြစ်တယ်နောက်ဆုံးချိန်ကြီးက
ဟုတ်ကဲ့ဗ ారి မြအစင်မပြေရဖြစ်ပါလေစောစောပိုင်းလုံးကဒီကော်ဖီယာနန်ကော်မရှင်သွားထားတာရှိပါတယ်ခင်ဗျာဒီလက်ရှိမောင်တော်ဒေတာစုံစမ်းစစ်ဆေးကော်မရှင်ကြမှာဘာလို့အဲ့ဘက်ကိုသွားဖို့အစင်မပြေဖြစ်ရတာပါလဲခင်ဗျာ
အဲ့မေးခွန်းကိုကျွန်တော်တို့ဘင်္ဂလားဒေ့ရှ်စံမကြီးကိုလည်းမေးနေပါတယ်ကျွန်တော်တို့လည်းအဲ့ဒီအခြေကိုသိချင်နေပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကော့ဘဇာဒုက္ခသည်စခန်းတွေကိုဖေဖော်ဝါရီလအတွင်း၄ရက်တာတွားရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆန်ဟီလီကလည်းစစ်တပ်ရဲ့နင်းမြေရှင်းလင်းရေးတွေဟာတူထင်ထားတာထက်ပိုပြီးဆိုးပါခဲ့တယ်လို့ပြောဆိုထားပါတယ်။အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါတွေနောက်ပိုင်းမှာဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးတင်းရှောင်ခဲ့သူတွေကိုစစ်ဆင်ပြီးတော့ပြန်လည်ခေါ်ယူသွားမယ်လို့မြန်မာအစိုးရဘက်ကပြောဆိုထားတာပါ။ဒါပေမဲ့လည်းတစ်ဖက်နိုင်ငံကိုရောက်ရှိနေတဲ့ဆိုတဲ့ဒုက္ခသည်အရေးတက်ဟာနိုင်ငံတကာနဲ့အစိုးရရဲ့ပြောဆိုမှုတွေဟာအတော်လေးကြွေးပြချားနာနေတာကြောင့်ဒီဒုက္ခသည်တွေဟာမြန်မာနိုင်ငံကဟုတ်မဟုတ်ဆိုတာအရင်စစ်ဆေးဖို့လိုတယ်လို့အစိုးရဘက်ကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့တောင်သူလယ်သမားတွေအတွက်နိုင်ငံတော်သမတကဘာတွေကတိပြုပြောဆိုခဲ့တယ်လဲဆိုတာကိုနားဆင်ရပါမယ်တောင်သူလယ်သမားတွေအတွက်ခိုင်မာတဲ့ဈေးနှုန်းနဲ့ပြည်တွင်းပြည်ပဈေးကွက်တွေရဖို့ဈေးပြိုင်စနစ်ဖော်ဆောင်ပေးမယ်လို့ဒီကနေ့ကြာရောက်တဲ့တောင်သူလယ်သမားနေ့မှာနိုင်ငံတော်သမ္မတကကတိပြုပြောဆိုလိုက်ပါတယ်။လေယာကဏ္ဍမှာပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေတိုးလာဖို့ဆောင်ရွက်ပေးမယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းတောင်သူလယ်သမားတွေရဲ့ဘဝမြင့်လာဖို့အစိုးရအဆက်ဆက်ကကတိပြုပြောဆိုခဲ့ကြပေမဲ့အခုအချိန်ထိဒီကတိကဝတ်တွေကိုထိထိရရမလုပ်နိုင်ခဲ့ကြဘူးလို့တောင်သူလယ်သမားအရေးလှုပ်ရှားသူတွေကဝေဖန်ပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့ဟာကျမတို့မြန်မာနိုင်ငံရဲ့တောင်သူလယ်သမားနေ့ပါ။ဒီနေ့အတွက်သမရာကြီးကတဝင်းလွာပေးပို့တာမှာအခုလိုထည့်သွင်းပြီးကတိပြုပြောဆိုလိုက်တာဖြစ်ပါတယ်။သမရာကြီးပေးပို့ထားတဲ့တဝင်လွာထဲမှာဒီအချက်တွေပြင်တောင်သူလယ်သမားတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ဖို့အတွက်နိုင်ငံတော်ဝန်မှာရှိနေတဲ့လေယာထုတ်ကုန်တမဝရမအသင်းတွေဖွဲ့စည်းတည်ထောင်ပြီးမြင့်တင်သွားဖို့လှုံ့ဆော်မယ်လို့လည်းကတိပြုပြောဆိုထားတာရှိပါသေးတယ်။တောင်သူလယ်သမားတွေနဲ့ပတ်သက်လို့တောင်သူလယ်သမားအခွင့်အရေးကာကွယ်ပေးဖို့ကိုလှုံ့ဆော်ပေးမယ်လို့ပြောဆိုထားပေမဲ့လေယာမြေဆုံးရှုံးနေရတဲ့တောင်သူလယ်ရဲ့အတွက်လေယာမြေနဲ့ပတ်သက်လို့ဘာတွေလုပ်ပေးမလဲဆိုတာကိုတော့တိတိကျကျသမရာကြီးကပြောဆိုထားခြင်းမရှိပါဘူး။တောင်သူလယ်သမားအရေးလှုံ့ရှားသူတွေကတော့အစိုးရတက်လက်ထက်မှလည်းအစိုးရဟောင်းတုံးကလိုပဲတောင်သူလယ်သမားတွေအတွက်ဘာမှထိထိရောက်ရောက်လုပ်ပေးတာမျိုးမရှိပဲဖဲကျင်ထားကြဆဲဖြစ်တယ်လို့ဝေဖန်မှုတွေရှိနေပါတယ်။လက်ရှိအစိုးရတက်လက်ထက်မှလေယာမြေမတရားသိမ်းခံရတဲ့တောင်သူလယ်သမားတွေအတွက်လေယာမြေပြဿနာဖြေရှင်းပေးမှုကအရင်အစိုးရလက်ထက်တုန်းကလိုပဲတာဝန်ယူမှုမရှိသေးတာကြောင့်လေသမားတွေမှာနဲ့နာနေရဆဲဖြစ်တယ်လို့မြန်မာနိုင်ငံတောင်သူလယ်သမားများတမက်ကပဟိုမှာဥက္ကဋ္ဌမက်ဆုစုနေကအခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်။ဒီတိုင်းဒေသကြီးဝန်ကြီးချုပ်ပြည်ကနေပြီးတော့ဒီလေယာမြေပြန်လဲစစ်ဆေးဖွဲ့ပြီးဖွဲ့နေပြီးတော့နေဖွဲ့ပြီးတော့ပြန်လဲစစ်ပြီးတော့ဘုန်းတိုင်းဒေသကြီးအစိုးရအဖွဲ့တွေကနေမီယာပြန်ပေးတာမျိုးတွေထားမျိုးတွေထုတ်တယ်ပေါ့နော်။အဲ့ဒီနောက်ပိုင်းလဲကြာပေါ့နော်။မြန်မာငွေမှုတွေကိုပေါ့နော်တင်ပြပါဆိုပြီးတော့အစိုးရတက်ကနေပြီးတော့အဲမြို့နယ်တွေကြီးရွာတွေမှာပေါ့နော်ဒီတော့မြန်မာငွေမှုတွေတင်ခိုင်းတာမျိုးတွေလည်းကျွန်တော်တို့တွေ့ရတယ်ပထမအစပိုင်းမှာပြောင်းလဲလာတယ်လို့ဖြစ်ပြီးတော့အဲတော့အလဲပိုင်းတော့လည်းကြာလဲကြာပြောင်းလဲတယ်လို့လည်းမပြောင်းလဲပဲနဲ့ပေါ့နော်မြန်မာငွေမှုတွေသွားပြောတဲ့အခါမှာတာဝန်မှုတာဝန်ခံမှုတွေမရှိတဲ့နဲ့ပေါ်လုံးပုတ်တယ်လို့ပေါ့နော်
တောင်သူလက်သမားတွေအတွက်လက်ရှိအစိုးရတက်ကိုမဆုစုတွေကအခုလိုတောင်းဆိုလိုက်ပါသေးတယ်
တောင်သူသမားကကွယ်ဆန့်ဆောက်ရေးဥပဒေထဲမှာဆိုရင်လည်းဒါပြတော့ပြတ်ထန်းထားလို့အဲ့ဒါရောညီဥပဒေတွေနဲ့ပေါ့နော်အဲမြင်းနဲ့စံအကောင့်ထဲပေါ်ပြီးဖို့ရယ်တောင်ငန်သမားတို့တက်ရဲ့အကျိုးမပြုတဲ့ ဥပဒေတွေကိုပေါ့နော်အဲပြန်လည်ပြင်ဆင်ပြီးတော့ကြောင်းလေးပေးဖို့ရင်ကျမတို့ကတောင်းဆိုတင်ပါမယ
်ပြည်သူလွတ်တော်ကတောင်းသူလယ်သမားအလုတ်သမားရေးရာကော်မတီကအဖွဲ့ဝင်ဦးစောတင်ဝင်းကတော့တောင်သူလယ်သမားတွေဘဝဖွံ့ဖြိုးဖို့အတွက်ဥပဒေတွေနဲ့ကာကွယ်ပေးသွားဖို့ရှိတယ်လို့သူကပြောပါတယ်။လက်ရှိတိမ့်ဆိတ်ခံလဲရမြေတွေနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့အပိုင်းကိုသူကအခုလိုရှင်းပြတာပါ
။လက်သိမ်းမြေသိမ်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့1894ခုနှစ်ဥပဒေနဲ့ညီညီပေါ့ဗျာ။အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လှုပ်ဆောင်နေပါတယ်။အဲ့ဒီအတွက်လည်းသက်ဆိုင်ရာကဏ္ဍတွေမှာကျွန်တော်တို့အလိုပြောရမလဲထဲထဲဝင်ဝင်ပါဝင်ပြီးတော့လုပ်ဖို့တင်ပြရပါတယ်ကျွန်တော်တို့တိုင်းနယ်မျိုးနယ်အဆင့်တွေလောက်ပြည်သူ့လွတ်တော်ကုသလေတွေကိုထည့်ပြီးတော့ဒါတွေကိုစစ်စစ်ပြီးလို့လှုပ်ဆောင်ချက်တွေလည်းရှိပါတယ်အဲဒီတော့ကဥပဒေပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတင်ပြရတာတွေပဲရှိပါတယ်ဘယ်အခြေအနေကြီးရောက်ပြီလဲဆိုတာတော့ကျွန်တော်အသေးစိတ်ပြောလို့မရသေးပါဘူ
းလက်ရှိမှာတောင်သူလယ်သမားတွေဘဝကကျွေးမိတဲ့နေရာနဲ့လဲပတ်နေရစေပါတဘာဝဘေးရန်တွေအကြောင်းပျက်စီးဆုံးရှုံးသွားတဲ့စိုက်ပျိုးစိချင်းငွေတွေမဆက်နိုင်တဲ့တောင်သူတွေအတွက်အစိုးရဘက်ကတက်ညာစွာစဉ်းစားပေးဖို့နဲ့မတရားသိမ်းဆည်းခင်လဲမြည်တွေအတွက်တောင်သူတွေရှိပြန်လည်ရရှိဖို့တောင်သူလယ်သမားရေးလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်တောင်သူလယ်သမားအခွင့်အရေးဥပဒေဆိုတာရှိနေပေမဲ့ဤဥပဒေမထွက်သေးလို့တောင်သူလယ်သမားတွေကအခုချိန်ထိတိတိယောက်ကာကွယ်ပေးနိုင်ခြင်းမရှိသေးသလိုတောင်သူတွေရဲ့လဲရမြည်တွေဟာလည်းမတရားသိမ်းဆည်းခံနေရစေဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းသတင်းတော့မေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်ဘောရရှင်များရှင်မြန်မာနိုင်ငံမှာလူ့ဖွံ့ဖြိုးရေးအခြေအနေတွေဟာစိုးရိမ်စရာတွေရှိနေစေဖြစ်တာကြောင့်ကုလသမဂ္ဂကဆုံးဖြတ်ချက်တရချမှတ်ပြီးတော့စောင့်ကြည့်သွားဖို့ဒီသတင်းပတ်ထဲကုလသမဂ္ဂလူ့ဖွံ့ဖြိုးရေးကောင်စီမှာတိုက်တွန်းမှုတွေရှိခဲ့ပါတယ်အရသာဆိုးရတက်လာခဲ့တဲ့ပြီးခဲ့တဲ့နှစ်ထဲတုန်းကကုလသမဂ္ဂမှာထူးထူးခြားခြားဆုံးဖြတ်ချက်မချပြစ်ခဲ့ပေမဲ့ဒီနှစ်မှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုနိုင်ငံတကာကတကြော့ပြန်အာရုံစိုက်ခံလာရတာဟာဘာကြောင့်များလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားလို့ရပါတယ်။စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့တော်ရက်ရှင်တွေကိုထားမှန်ဖိတ်ခေါ်ပြစေရှင်။ VOA မြန်မာပိုင်းကတိုက်ရိုက်လေးလိုင်းဆွေးနွေးခင်းအစီအစဉ်ကိုအင်ကာနဲ့စနေညတွေမှာတပတ်ကုန်ကြင်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တော်ရက်ရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့ American နိုင်ငံရေးဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်။ကွန်ဂရက်လွှတ်တော်မှာသမ္မတ Trump မိခွန်းပြောပြီးနောက်တနေ့မှာတော့ American သမ္မတ Donald Trump ရဲ့မိခွန်းဟာလေးသံပြော့ပြောင်းလာပြီးအကောင်းမြေပုံပိုများလာတယ်လို့မြို့တော် Washington ကအရာရှိတွေကသုံးသပ်ကြပါတယ်။သမ္မတ Trump ရဲ့ပြည်တွင်းရေးကိစ္စအရာတွေကိုကွန်ဂရက်လွှတ်တော်ကစပြီးကင်တွယ်လှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲဒီလိုသဘောထားပြောင်းလာတာတွေဟာခဏတာပဲလားဒါမှမဟုတ်ဆက်ပြီးရှိနေအောင်မလားဆိုတာသမ္မတကိုထောက်ခံသူတွေဝေဖန်သူတွေနဲ့သုံးသပ်သူတွေကသိချင်းနေကြပါတယ်။သမ္မတရဲ့ကွန်ဂရက်မိန့်ခွန်းနောက်ဆက်တွဲဖြစ်စဉ်တွေကို VOA သတင်းတော် James Marlow သတင်းပေးပို့ထားတာကိုမတ်အီတန်စင်ကပြောပြပေးပါလိမ့်မယ်ရှင်
။သမ္မတထရဟာသူ့ရဲ့နိုင်ငံရေးမူဝါဒတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက် Republican Congress လွှတ်တော်အမတ်တွေနဲ့အိမ်ပြီးတော့မှတွေ့ဆုံပါတယ်
။ We're just here to start the process.
ခုမူဝါဒရေးရပြောင်းလဲမှုတွေစတော့မှာပါ။အောင်မြင်မှုကြီးတွေရမယ်လို့ကျွန်တော်ထင်ပါတယ်။
အင်္ဂါနေ့ကကွန်ဂရက်လွှတ်တော်မှာသမ္မတ Trump ပြောဆိုသွားတဲ့မိန့်ခွန်းမှာလေးသက်မှမှမဟုတ်ဘဲအကောင်းမြင်တဲ့ဟန်ပါတယ်ဆိုပြီးချီးကျူးမှုတွေရှိနေပါတယ
်။ I am asking everyone watching tonight to seize this moment.
ဒီညမိန့်ခွန်းကိုကြည့်နေသူတွေအားလုံးကိုပြောချင်တာကကိုယ့်ကိုယ်ကိုယုံကြည်မှုထားပါတယ်။ခင်ဗျားတို့ရဲ့အနာဂတ်နဲ့အမေရိကန်ပြည်ထောင်စုကြီးပေါ်ယုံကြည်လိုက်စမ်းပါလို့ပြောချင်ပါတယ်
။သမ္မတစီကသမ္မတဆန်နဲ့တုံ့ပြန်မှုလိုနေတဲ့အချိန်မှာသမ္မတ Trump ကအခုလိုပြောလိုက်တာလို့သုံးသပ်သူ Jeremy Mayer က Skype ကတဆင်ပြောလိုက်ပါတယ်
။ This was the best speech I've ever seen the man give.
သမ္မတ Trump ကိုကျွန်တော်အနီးကစောင့်ကြည့်နေခဲ့တာပါ။သူပြောခဲ့တဲ့မြောက်မိကုံးနေတဲ့မှာဒီမိကုံးကအကောင်းဆုံးမှာသမ္မတ Trump ပြောလို့ရှိတဲ့မိကုံးနေတဲ့မှာတွေ့လို့မရှိတတ်တဲ့ဒ တည်ငြိမ်တဲ့လေတံအားလုံးပူးပေါင်းပြီးတော့တနင်္လာနေ့နေ့နှီးနှိုင်းလှုပ်သွားခြင်းနဲ့ဆိုတဲ့လေတံကိုတွေ့နေရပါတယ
်။သမရရဲ့လေတံပြောင်းလာမှုကကွန်ကရစ်မှာအတိုက်အခံငင်းပွားမှုတွေဖြစ်နေတဲ့ကျန်းမာရေးဆောင်ရှားမှုနဲ့အခွန်ပြင်ဆင်မှုကိစ္စရပ်တွေကိုဖြေရှင်းဖို့ပိုလွယ်လာနိုင်တယ်လို့ပါတီနှစ်ဖက်လုံးဆိုင်ရာမူဝါဒအဖွဲ့ကဂျွန်ဖော်တီယာကပြောပါတယ်။
A lot of the details and the how to do it is still very much a difficulty for
them. Donald Trump အနေနဲ့သူရှေ့ဆက်ချင်တဲ့လမ်းကြောင်းအတွက်အသေးစိတ်အစီအစဉ်တွေကိုခြားပြနိုင်မှုတော့ခက်ခဲနေပါသေးတယ်။ဒါကြောင့်သူအစီအစဉ်တွေနောက်လိုက်မဲ့ Republican တွေကိုရှေ့သွားမဲ့လမ်းကိုပြပြီးဥဆောင်ဥရွက်မှုကိုသူအနေနဲ့ပြသမှသာရှေ့ဆက်ပြီးစိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ရတဲ့အခါအဆင်ပြေနိုင်မှာပါ။
ဒီမိုကရက်အောက်လွှတ်တော်ခေါင်းဆောင် Chuck Schumer အပါအဝင်ဒီမိုကရက်တွေကတော့ခုချိန်ထိဆက်ပြီးတန်တရားရှိနေတော့မှာပဲ။
His speeches are always totally detached from reality.
ညရမဲ့သူမိန်ကွန်းတွေနဲ့လက်တွေဘဝအဆင်မှုမရှိပါဘူး။သမ္မတရဲ့မိန်ကွန်းတွေကအမေရိကန်ကလူ့သမားလူထမ်းစားတွေကိုဥတီပြီးပြောတယ်ဆိုရင်လည်းလဲသူ့အစိုးရရဲ့သုံးချက်တွေကလက်ရအစွန်ရောက်လွန်ပြီးလူ့သမားလူထမ်းစားတွေကောင်းကျိုးမကြည့်ပါဘူး
။သမ္မတရဲ့မိန်ကွန်းကိုကြိုက်တဲ့မကြိုက်တဲ့အဖွဲဆိုပြီးနှစ်ခုကွဲနေတယ်လို့စစ်တမ်းတွေကဖော်ပြထားတဲ့အကြောင်းကိုပညာရှင် James Thurber ကပြောပါတယ်။
He's at the lowest percentage in the polls at 40% than any president since we've been measuring.
တမန်ဟောင်းဒွိုက်အိုက်ဇင်ဟောဝါလက်ထက်ကလေးကတမန်ဟောင်းကိုပြည်သူတွေဘယ်လောက်သဘောကျတယ်လဲဆိုတဲ့စစ်တမ်းတွေကျွန်တော်တို့ကောက်ခဲ့တဲ့အထက်မှာလက်ရှိတမန်ဒေါ်နယ်ထရမ့်ကတော့40%ခန့်နှုန်းနဲ့လူတွေရဲ့သဘောကျမှုအ ਨੇ ဆုံးကိုရထားတာဖြစ်ပါတယ်
။တမန်ထရမ့်ရဲ့အကောင့်မြင်တဲ့ဟန်နဲ့မင်ကွန်းတွေစက်တိုက်ရှိလာအောင်မလားဆိုတော့ Republican နဲ့ Democrat တွေအားလုံးတို့ကသိချင်နေကြတာလို့ Jeremy Mayer ကပြောပါတယ်
။ Trump has shown last night that he's up to the job of acting like a real president finally
အင်္ဂါညလုံးကတော့သမ္မတထရန့်ကသမ္မတဆန်နဲ့မိကုံမျိုးပြောနိုင်တယ်ဆိုတာကိုပြသလိုက်နိုင်ပါတယ်အမှန်တကယ်သမ္မတပီတာရဲ့နိုင်ငံရေးလှုပ်ဆောင်ချက်မျိုးလှုပ်ဆောင်နိုင်မှာမလားဆိုတာကတော့စောင့်ကြည့်ရအောင်မှာပါ
သမ္မတထရန့်မဲဆွယ်စည်းရုံးစဉ်ကာလတုန်းကပေးခဲ့တဲ့ကတိတွေကိုလက်တွေ့လှုပ်ဆောင်နိုင်ဖို့ကတော့စင်ခုံမှုတည်းအနေနဲ့ကြိုးစားရအောင်မှာဖြစ်ပါတယ်ရှင
်မအီတန်စင်တင်ပြခဲ့တာပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီး Asia Set 7 ဂျိုတူကနေဖမ်းယူကြည့်ရှုနိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်နှုတ်ကြီးညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ်နိုဝင်ဘာသမ္မတရွေးကောက်ပွဲကိုရုရှားနိုင်ငံကဂျာဝန်စစ်ဖွဲ့ခဲ့မှုအတွက်စုံစမ်းစစ်ဆေးရမှာရှင်းနေရုပ်ချက်ဆက်ရှင်ကင်းကင်းရှင်းရှင်းဖြစ်အောင်လုပ်ဖို့ဒါမှမဟုတ်ရာထူးကနှုတ်ထွက်ပေးဖို့ဒီမိုကရက်တော်မတ်တီကတောင်းဆိုလိုက်ပါတယ်ရှင်းနေရုပ်ဆက်ရှင်စာအမေရိကန်နိုင်ငံဆိုင်ရာရုရှားတမ်မတ်ကြီးနဲ့ပြီးခဲ့တဲ့နေ့တွေ့ဆုံခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတော့အတိုက်ခံတွေကတောင်းဆိုလိုက်ကြတာပါအမေရိကန်တရားရေးဌာနအကြီးအကဲဖြစ်အတီးပြုခန့်ဖို့ဇန်နဝါရီလရဲ့လွှတ်တော်မှာကြားနာစဉ်မေးခွန်းထုတ်ခံခဲ့ရစီမှာတော့သူ့အနေနဲ့ရုရှားနဲ့ဆက်သွယ်မလုပ်ခဲ့ဘူးလို့ညင်းဆန်ထားပါတယ်အမေရိကန်သမ္မတဘရက်အိုဘားမားအစိုးရလက်ထက်ကအရာရှိတချို့ဟာသမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲစည်းရုံးတာဝန်ခံတွေနဲ့ရုရှားအစိုးရတာဝန်ရှိသူတွေကြားဖြစ်နိုင်ခြေရှိတဲ့ပတ်သက်ဆက်နွယ်မှုတွေကိုနောက်ပိုင်းမှာစုံစမ်းစစ်ဆေးသူတွေအလွယ်တကူတွေ့နေအောင်ဆောင်ရွက်ခဲ့တဲ့အကြောင်းနယူးယောက်တိုင်းသတင်းစာကရေးသားလိုက်ပါတယ်။နယူးယောက်တိုင်းသတင်းစာကကိုကရေးသားထားတဲ့လက်ရှိနဲ့အရင်ကအစိုးရတာဝန်ရှိသူဒါဇင်ဝက်ကျော်လောက်ထဲမှာတချို့ကတော့လွှတ်တော်ကထိရရစုံစမ်းစစ်ဆေးဖို့နဲ့ဒီကိစ္စတွေပေါ်အများကအာရုံစိုက်လာအောင်အချက်လက်တွေနဲ့ပတ်သက်တာတွေကိုပြောရဆိုတာတွေလုပ်ခဲ့တဲ့အကြောင်းလဲသတင်းကရေးသားထားပါတယ်စီးရီးယားနိုင်ငံအဘတ်မြို့နီးအမေရိကန်ကအားပေးနေတဲ့စီးရီးယားတပ်ဖွဲ့တွေပေါ်ရုရှားနဲ့စီးရီးယားလက်ထက်တို့ကမှာယွင်းဘုံးကျဲချခဲ့ပြီးအမေရိကန်တပ်ဖွဲ့တွေကတော့ကီလိုမီတာအနည်းငယ်လောက်မှာရှိနေတဲ့အကြောင်းယူရိုးနိုင်ငံမှာရှိတဲ့အမေရိကန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးတူကပြောဆိုလိုက်ပါတယ်ဘုံးကျဲတက်ခဲ့မှုကြောင့်အဘတ်မြို့တောင်ဘက်နဲ့ရှေ့ဘက်ကကြေးရွာတွေမှာအစစ်သွေးကြွတွေကိုတိုက်နေတဲ့စီးရီးယားအရညင်ပေါင်းဖွဲ့တွေထိခိုက်မှုလည်းရှိခဲ့တာပါမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ရဲ့အဖေလူမေဝဲအကိုဖြစ်သူပြီးခဲ့တဲ့လတဲ့သေဆုံးမှုနဲ့ဆက်နွယ်ပြီးတန်တရားရှိသူဖြစ်ထိမ့်သိမ့်ထားတဲ့မြောက်ကိုရီးယားနိုင်ငံသားတူအာနာဝင်မလေးရှားအာနာဝင်နေရက်ပြန်ပို့ဖို့စီစဉ်နေပါတယ်အသက်45နှစ်အရွယ်မြောက်ကိုရီးယားနိုင်ငံသားရီချွန်ချိုကိုတော့တရင်နှစ်ပတ်ကြာထိမ့်သိမ့်ထားတာပ
ါတရင်အချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာပါရှင်ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Linus Rinkus ဖြစ်ပါတယ်ဒီမှာရှားဖောင်ပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ကျမတို့နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့ line meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.